ကိုဗစ်ကပ်ရောဂါကာလအိမ်နီးချင်းတရုတ်နိုင်ငံကနေဆက်ဝင်ထွက်တွေမှာလုံခြုံရေးနဲ့စီကံချက်တွေတိုးမြင့်ထားတာကြောင့်ကုန်သွယ်ရေးထိခိုက်မှာစိုးရိမ်နေတဲ့မြန်မာကုန်သည်တွေကဆွေးနွေးညှိနှိုင်းဖို့မြန်မာတောင်ရှိသူတွေကိုတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနေဆက်ဒေသတွေမှာတရုတ်နိုင်ငံကရောဂါကူးစက်မှုထိန်းချုပ်ရေးအစီအစဉ်တွေတိုးမြင့်ထားတာကြောင့်မြန်မာနိုင်ငံကထွက်ကုန်တွေပို့ဆောင်ရမှာထိခိုက်မှာကိုကုန်သည်တွေကစိုးရိမ်နေပါတယ်။အထူးသဖြင့်မကြခင်ပေါ်တော့မဲ့စောင်းသီးနှံတွေနဲ့ရေထွက်ကုန်တွေမူးဆဲနေဆက်ကနေတင်ပို့ရေးအခက်ခဲကြုံရနိုင်တာကြောင့်တရုတ်နိုင်ငံယူနန်ပြည်နယ်အာဏာပိုင်တွေနဲ့မြန်မာတောင်ရှိသူတွေအများဆုံးညှိနှိုင်းပေးဖို့မနေ့တုန်းကပဲမြန်မာကုန်သည်တွေကစာပို့ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။မူးဆဲမြို့တတိဝလံကုန်စည်ရိုင်းဒူးဥက္ကဋ္ဌဆိုင်းခင်မောင်ကတော့တရုတ်နိုင်ငံဘက်မှမြန်မာကုန်သည်တွေအတွက်ကိုယ်စားလှယ်ထားခွင့်ပြုမယ်ဆိုရင်အဆင်ပြေနိုင်တယ်လို့ပြောပါတယ်
။အဲ့ဒါပို့ပြီးတင်းကျပ်လာတယ်ပို့ခက်လာတယ်သိကြီးအနေသားတွေမကောင်းကြဘူး။သင်ဟိုဘက်မှာကိုယ်စလဲထားနိုင်ဖို့အဲဒီဘက်မှာနေခွင့်ပေါ့လေ။ညီနိုင်ပေးစေချင်တာဆိုရရင်ပြင်နေဆိုရဆိုရင်ဥမာပွဲရုံကိုယ်စလဲတောင်းသူကိုယ်စလဲတမမုံကွန်မြူနီကိုယ်စလဲတွေဟိုဘက်မှာရှိနေတယ်ဆိုရင်တော့ဒါကိုယ်ပွဲရုံကိုယ်စလဲတဲ့တစ်ဖက်မှာမရှိတော့ကားဝင်ကားဖက်နောက်ရောင်းတော့ဝယ်တာကဘာမှအဆင်မပြေ။
တရုတ်နိုင်ငံကိုမြန်မာနိုင်ငံကရေထွက်ကုန်တွေစိုက်ပျိုးထွက်ကုန်တွေအဓိကတင်ပို့ရမှာကပ်ရောဂါကြုံရရဲ့အပီလာဇန်ကစလို့တရုတ်နိုင်ငံဘက်ကလူနဲ့ကုန်ကားတွေအဝင်ထွက်ကိုကန့်တတ်ထားတာအခုအချိန်ထိဖြစ်ပါတယ်။ဒါကြောင့်လဲစောင်းသီးနှံတွေထွက်မဲ့ရှိလာတဲ့မှာကုန်စည်ပို့ဆောင်ရေးမှာကန့်တတ်မှုတွေရှိနေအောင်မဲ့ဆိုရင်အခက်ခဲကြုံရမှာမြန်မာကုန်သည်တွေကစိုးရိမ်နေကြတာပါ။ရှမ်းပြည်နယ်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးစိုးညွန့်လွင်ကတော့ဒီကိစ္စအသေးစိတ်ကိုဒီနေ့အောက်တိုဘာ15ရက်မှာပဲစီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးထံတင်ပြထားရလို့ VOE ကိုပြောပါတယ်
။ဘုံကိုကြကြတော့ကျွန်တော်တို့ဒီကဲရဲ့ပြောခဲ့ပါတယ်။ကရှိကိစ္စကိုတော့ဒီတရုံနဲ့ပတ်သက်ပြီးတော့လာမယ့်ယာဒီဒီနယ်တွေအတွက်လည်းကျွန်တော်တို့ချုပ်တင်ညှိနှိုင်းပြီးတော့ဒီယောဂါနဲ့ပတ်သက်ပြီးတော့အခက်အခဲမရှိအောင်အဝင်အထွက်ကိုဘယ်လိုဆောင်ရွက်မလဲဆိုတာကြောင်းကြားထားပါတယ်။ဒီကနေဆက်ကုန်တယ်ရေးရာဒီအောင်စုအတိုင်းအကြံပြောရာဖြစ်ပါတယ်ခင်ဗျာ
။ကဲယောဂါကုသမှုတွေကိုထိန်းချုပ်တဲ့အနေနဲ့နေဆက်မှာတရုံနိုင်ငံကမြန်မာကုန်ကားရှင်မောင်းတွေကိုအဝင်မခံတော့ပဲတရုတ်နိုင်ငံသားတွေနဲ့အစားထိုးပြီးကုန်ကားတွေကိုပဲဝင်ထွက်ခွင့်ပေးထားပါတယ်။ဒါကြောင့်လည်းကုန်စည်စီးဆင်းမှုတွေနှိမ့်ကွင်းနေပြီးမကြခင်မြန်မာနိုင်ငံကထွက်ကုန်တွေအများအပြားတရုတ်နိုင်ငံထဲတင်ပို့ရမယ့်အချိန်မျိုးမှာဆုံရှုံမှုပမာဏများနိုင်တယ်လို့လည်းမြန်မာကုန်တွေကအစိုးရကိုပေးပို့ရတဲ့စာထဲမှာသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံရဲ့နေဆက်ကချင်ပြည်နယ်ကံပိုက်ကြီးဘက်မှာတော့မြန်မာအစိုးရကခွင့်ပြုထားတာကြောင့်တရုတ်ငပြောတင်ကုန်ကားအစည်း200လောက်ဟာပုံမှန်ဝင်ထွက်ခွင့်ရနေပါတယ်။ကံပိုက်တီကာကြီးများအသင်းဥက္ကဋ္ဌဒေါ်တူကတော့ကုန်စည်စီးဆင်းမှုတွေမျှတမှုရှိဖို့နဲ့ဒေသခံတွေလောက်ကန်ရရှိရေးအစိုးရတောင်ရှိသူတွေနဲ့ဒီလာတဲ့ဆွေးနွေးသွားဖို့စီစဉ်ထားတယ်လို့ပြောပါတယ်။နေဆက်စကားနေမှာအကြီးဆုံးဖြစ်တဲ့မူးဆဲနေဆက်ဂိတ်ပို့ကုန်တန်ဖိုးက2019-2020ဘဏ္ဍာနဲ့ဩဂုတ်လအထိအမေရိကန်ဒေါ်လာတန်ပေါင်း2,803.356 ရှိပြီးပြီးခဲ့တဲ့ဘဏ္ဍာနှစ်မှာတော့အမေရိကန်ဒေါ်လာတန်3,150ကျော်ရှိခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOE အတွက်သတင်းပေးပို့လိုက်တာပါ။